ရင်းနှောင်းမဟာမိတ်သုံးဘွဲ့နဲ့မြန်မာစစ်ကောင်စီတို့အကြားတရုတ်နိုင်ငံမှာလုပ်တဲ့နောက်ဆုံးဆွေးနွေးပွဲကနေရှမ်းမြောက်ဒေသမှာအပြည့်အယတ်ထားဖို့သဘောတူညီလိုက်ကြပါတယ်။ရင်းနှောင်းမဟာမိတ်သုံးဘွဲ့ဖြစ်တဲ့ MNDA ကိုကန့်တ TNLA တအန်းတက်နဲ့ AA ရခိုင်တပ်တော်တို့ဒီတရုတ်နိုင်ငံကဂျားဝင်စစ်ဆက်ပေးမှုနဲ့တရုတ်နိုင်ငံကုမင်းမြို့မှာနှစ်ရက်ကြာဆွေးနွေးခဲ့ပြီးအခုလိုအပြည့်အယတ်သဘောတူညီခဲ့ကြပါလို့ဆွေးနွေးပွဲမှာပါဝင်သူတူက VOA ကိုပြောပါတယ်။အခုအပြည့်ရမှုဟာရှမ်းမြောက်ဒေသတစ်ခုမှာပဲအကျုံးဝင်တယ်လို့ဆိုပါဆိုတာကြောင့် AA ရခိုင်တပ်တော်နဲ့ဖြစ်နေတဲ့ရခိုင်ဒေသတိုက်ပွဲမှာပါအပြည့်မရက်မရရှင်းရှင်းလင်းလင်းမသိရသေးပါဘူးဇန်နဝါရီလ10ရက်ကနေ17ရက်နေ့ထိလှုပ်တဲ့ဆွေးနွေးပွဲအတွက်ညင်အောင်3ဘွဲ့ဘက်ကမကြခင်ကြေညာချက်ထုတ်ပြန်လိုက်မယ်လို့ဆိုပါတယ်စစ်ကောင်စီဘက်ကအခြားတောင်းဆိုခဲ့တဲ့အားတွေအားလုံးကိုညင်အောင်3ဘွဲ့ဘက်ကငင်းဆန်ခဲ့တယ်လို့ဆွေးနွေးပွဲတက်ရောက်သူက VOA ကိုပြောပေမဲ့ဘယ်အချက်လက်လဲဆိုတာကိုတော့မပြောပါဘူးညောင်သုံးဘက်ကလက်ရှိတင်ထားတဲ့ရှမ်းမြောက်ဒေသမျိုးတွေနဲ့စခန်းတွေကနေပြန်ရုပ်သိမ်းပေးဖို့တောင်းဆိုပုံရတယ်လို့ဆွေးနွေးဘက်ကစောင့်ကြည့်အကဲခတ်သူတွေကဆိုပါတယ်ညောင်သုံးဘက်ကသူတို့သိမ်းယူထားတဲ့မျိုးတွေနဲ့စခန်းတွေကိုဆက်ပြီးတော့ထိန်းသားနိုင်ဖို့တောင်းဆိုတာကိုလည်းစစ်ကောင်စီဘက်ကသဘောမတူနိုင်ပုံမရဘူးလို့စောင့်ကြည့်သူတွေကသုံးသပ်ပါတယ်ဒါကြောင့်အခုအပြည့်ရမှုဟာအခြားသဘောတူညီချက်တွေမရဘဲယာယီရစဲရေးသဘောဖြစ်တယ်လို့ယူဆကြပါတယ်တရုတ်မြန်မာနယ်စပ်အကြီးဆုံးကုန်သွယ်ရေးစခန်းတစ်ခုဖြစ်တဲ့မူဆဲရှမ်းမြောက်ချားမြို့တွေမှာရုံသိမ်းတိုက်ပွဲတွေနဲ့စီးရီးပြင်းထန်မှုတွေဆက်ဖြစ်မလာအောင်တရုတ်နိုင်ငံဘက်ကဖိအားပေးပုံရတယ်လို့လည်းလေးလာသူတွေကသုံးသပ်ကြပါတယ်ခင်ဗျာ